အစိုးရစစ်တပ်နဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်အတွင်းမှာမနေ့ကညနေပိုင်းတုန်းကစစ်တပ်ပိုင်ရဟတ်ရင်တစဉ်အရေးပေါ်ဆင်းသက်လိုက်ရတဲ့အတွက်ရဟတ်ရင်ပေါင်း2ဦးထိခိုက်ပြီးသေဆုံးသွားခဲ့ရတယ်လို့အစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။မနေ့ကပြတ်ကျခဲ့တဲ့ဒီစစ်တပ်ပိုင်ရဟတ်ရင်အတွက်ကယ်ဆယ်ရေးနဲ့ရဟတ်ရင်ပြန်လည်ရရှိရေးတွေကိုဒီကနေ့စစ်တပ်ဘက်ကနေဆောင်ရွက်နေပြီလို့လည်းသမရပြောခွင့်ရသူကပြောလိုက်တာပါဒီသတင်းအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင
်ကောင်းပါပြီမနေ့ကညနေပိုင်းလောက်မှာမြကြီးနားမြို့တလောကြီးရွာနီးမှာအစိုးရစစ်တပ်ပိုင်ရဟတ်ရင်တစီးဟာအင်ဂျင်ဆက်ချိုးရင်းသွားတဲ့အတွက်အရေးပေါ်ဆင်းသက်ခဲ့ရကနေရဟတ်ရင်ပေါ်ကလေယာဉ်မှုနှစ်ဦးအပြင်းထန်ထိခိုက်မိပြီးတော့သေဆုံးသွားခဲ့တာဖြစ်ပါတယ်အခုလိုအရေးပေါ်စဉ်သက်စဉ်ပြတ်ကျသွားခဲ့တဲ့အဲ့ဒီရဟတ်ရင်ကိုဒီကနေ့မှာစစ်တပ်ဘက်ကတာဝန်ရှိသူတွေတွားရောက်ပြီးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေပြီလို့နိုင်ငံတော်သမ္မတပြောရေးဆိုခွင့်ရှိသူလည်းဖြစ်ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်က VOA ကိုပြောပါတယ
်ကျွန်တော်တို့ရတဲ့သတင်းကတော့အဲ့မြကြီးနားလေတဲ့စခန်းကအဲ့ရဟတ်ရင်သူအဲ့မှာအုပ်ချုပ်မှုကိစ္စတော့ပြန်တန်းနေတဲ့ချိန်မှာအဲ့မြကြီးနားမြို့နယ်အဲ့ဒီတောင်ဘက် -10 လောက်မှာရှိတဲ့တာတော်ရင်းနားကိုရောက်တဲ့ချိန်မှာရဟတ်ရင်မောင်းကလေးသူအင်ဂျင်ဆက်ချိုးရင်းသွားတယ်အရေးပေါ်ဆင်းရမယ်ဆိုတော့သတင်းပို့ပါတယ်ဟုတ်သူအရေးပေါ်ဆင်းသက်ပါတယ်အဲ့လေမောင်ပါတဲ့ဒီရဟတ်ရင်မှုနှစ်ဦးကတော့ဒီဆင်းတဲ့ချိန်မှာပြင်နေနဲ့တိုက်မိပြီးတော့မှကိုယ်လွန်သွားတယ်လို့သိရပါတယ်အဲ့ရဟတ်ရင်တက်ကြတဲ့နေရာကိုကျွန်တော်တို့တခြားရဟတ်ရင်တွေနဲ့နောက်ကျွန်တော်တို့လုံခြုံတပ်ဖွဲ့တွေကိုခေါ်ပြီးတော့မှအဲ့အနီးမှာသွားဆင်းတဲ့ဘက်မှာကယ်ဆယ်လုပ်ငန်းတွေဆောင်ရွက်ပါတယ်
။ဒီလင်းပေါ်မှာစီးနှင်းလိုက်ပါလာတဲ့သူဦးရေဟာဘယ်လောက်ရှိတယ်ဆိုတာကိုတော့သူ့အနေနဲ့မသိတဲ့အကြောင်းဦးရထွတ်ကပြောခဲ့ပါသေးတယ်။ကချင်ပြည်နယ်အတွင်းမှာအစိုးရစစ်တပ်တွေနဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA တို့အကြားအပြင်းထန်တိုက်ပွဲတွေဖြစ်ပွားနေပြီးတော့အစိုးရဘက်ကကချင် KIA နယ်မြေတွေကိုလေကြောင်းကနေထိုးစစ်ဆင်မှုတွေဒီရက်ပိုင်းမှာပြုလုပ်ခဲ့တာပါ။အဲ့ဒီလိုအစိုးရရဲ့လေကြောင်းထိုးစစ်ဆင်တဲ့စစ်တပ်ပိုင်ရဟင်တွေကို KIA ဘက်ကလက်နက်ကြီးတွေအသုံးပြုပြီးပစ်ချခဲ့တယ်လို့လည်းသတင်းတွေရှိနေပါတယ်။ဒါပေမဲ့အခုပြတ်ကျခဲ့တဲ့ရဟင်ကတော့မြကြီးနားမြို့တလောကြီးအနီးမှာအုတ်ချိုရဲကိစ္စဆောင်ရွက်နေစဉ်ဆက်ချိုရင်းပြီးစဉ်သက်စင်မှာအခုလိုလေယာဉ်မှုတွေတည်ဆုံခဲ့တာဖြစ်ပြီးတော့လေယာဉ်ပြတ်ကျခြင်းဟာ KIA ဘက်ကတစုံတရာပစ်ခတ်တာတွေကြောင့်ပြတ်ကျတာမဟုတ်တဲ့အကြောင်းဦးရထွတ်ကပြောပါတယ်
။ပြတ်ကျလေဆိုရင်ဗျာဟိုပောက်ကွဲသွားတာတို့ဘယ်လိုသတင်းပို့ဖို့ချိန်ရမလဲ။ဆက်ချိုရောကျွန်တော်တို့မြကြီးနားမှာတာဝန်ထမ်းဆောင်စဉ်တော့လည်းအဲ့လိုပဲဆက်ချိုရင်းပြီးတော့မှလေယာဉ်မှုဆုံးပွားသွားတဲ့ဖြစ်စဉ်လေးတစ်ခုရှိခဲ့ဦးပါတယ်။အဲ့တော့တော့တနိုင်ပတ်မှာပေါ့
စစ်တပ်လေရင်ပြကြခဲ့တာကိုနိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြတာမျိုးမရှိသေးပဲဆက်လက်ထွက်ပေါ်လာတဲ့နောက်ဆက်တွဲအခြေအနေတွေကိုတော့စစ်တပ်ဘက်ကသတင်းထုတ်ပြန်သွားနိုင်တယ်လို့လည်းဦးရထွတ်ကပြောခဲ့ပါသေးတယ်ခင်ဗျာ